Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ9ရက်တနင်္လာနေ့ဗီအိုမြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းရထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19.25/32နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
အဲ့ဒါဂျပန်ပြည်ရဲ့စစ်ဆင်ခြင်းညမှာဂျပန်ပြည်ရဲ့စစ်ဆင်အတွင်းပြီးအောင်စစ်ထုတ်ပြန်ကြာရတာလေဟိုတမှုချင်းမှုပြည်ရဲ့စစ်ဆင်ခြင်းညဒါနဲ့တမှုချင်းတွေနေရမှာဥပမာဆိုတော့သုံးမှုနဲ့နှစ်ဖို့ကြာလာ
ဒီကနေ့ဒေါန်ဆောင်စုကြည်အမှုကြားနာစစ်ဆေးကြတာမှာဆွဲချက်တင်ထားတဲ့အမှုတွေအားလုံးကိုရပ်ပေါင်း180အတွင်ပြပြအောင်လှုပ်ဆောင်ဖို့အကျိုးဆောင်ရှိနေတဲ့ဘက်ကတင်ပြခဲ့တာအပါအဝင်မြန်မာနိုင်ငံတဝန်းကဆီယနာတိမှုစန့်ကျင်ကန့်ကွက်ပွဲတွေအကြောင်းရှမ်းကယားကချင်နဲ့ရှမ်းပြည်နယ်ချင်းပြည်နယ်ဘက်ကတိုက်ပွဲတွေနောက်ဆုံးအခြေအနေအပြင်ကချင်ပြည်နယ်ကတိုက်ပွဲတွေအကြောင်းနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးကျော်မိုးထွန်းရဲ့အထွေထွေညီလာခံကိုပြောကြားတဲ့မိန့်ခွန်းကောက်နှုတ်ချက်စတဲ့သတင်းပြပွဲချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်နဲ့မောက်ခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
လက်ရှိကျင်းပနေတဲ့ကမ္ဘာအလုသမာအဖွဲ့ချုပ် ILO ရဲ့109ချိန်မြောက်ထွေထွေညီလာခံမှာစစ်ကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံကိုစားပြုတဲ့ကိုယ်စားလှယ်အသစ်တက်ရောက်ခွင့်မရပါဘူး။မြန်မာစစ်ကောင်စီဖက်ကရော NUG အမျိုးသားညွညွရဲ့အစိုးရဖက်ကပါသူတို့ကိုယ်စားလှယ်ကိုလက်ခံဖို့တင်ပြခဲ့ပေမဲ့ ILO ဖက်ကဘသူ့ကိုလက်ခံရမလဲဆိုတဲ့လုတ်ပိုင်ခွင့်အာဏာမရှိတာကြောင့်ဒီကိစ္စကို ILO ရဲ့တရားရေးအကြံပေးတွေက Credential Committee ကိုလွှဲပြောင်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့လူအခွင့်အရေးချိုးဖောက်မှုဆိုင်ရာအခြေအနေအရကိုဆန်းစစ်သုံးသပ်ပြီးမှအစိုးရတရရဲ့အရေးအချင်းပြည့်စုံမှုရှိမရှိစစ်စစ်တဲ့ Credential Committee ကအခုလိုဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာကိုစားပြုမှုကိစ္စနဲ့ပတ်သက်လို့ညီလာခံဒုတိယပိုင်းဖြစ်တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတည်းပြန်လည်စဉ်းစားတာမျိုးလုပ်ကောင်းလုပ်မယ်လို့လည်း ILO ရဲ့ဂျွန်လ၄ရက်နေ့ကဆုံးဖြတ်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM မြန်မာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဖက်ကလည်းစစ်ကောင်စီဖက်ကတင်သွင်းတဲ့ကိုယ်စားလှယ်တွေလက်မခံဖို့ ILO ကိုအတိအသီးကန့်ကွက်စာတင်ထားကြတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပြီးခဲ့တဲ့အထွေထွေညီလာခံမှာလည်းမြန်မာနိုင်ငံတွင်းကနိုင်ငံရေးအခြေအနေတွေကြောင့်မြန်မာကိုယ်စားပြုတရားခွင့်မရခဲ့ပါဘူး။မန္တလေးမြို့မစိုးရင်ကျောင်းနိုင်မှာပရိယွတ်နေတဲ့တန်ခါတော်တွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖြိုခွင်းပြီးဆဲဆိုချိန်ချောက်ခဲ့တဲ့ဆိုတဲ့သတင်းတွေမဟုတ်မမှန်ဘူးလို့စစ်ကောင်စီကဂျွန်လ၄ရက်နေ့ MRTV ရဲ့ထုတ်လွှင့်တင်ပြချက်ကိုမစိုးရင်တိုက်တဲ့ဆရာတော်တွေကကန့်ကွက်လိုက်ကြပါတယ်။ဂျွန်လ၄ရက်နေ့ညကမစိုးရင်တိုက်တဲ့ထဲစစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်ဖြိုခွင်းပြီးဆဲဆိုချိန်ချောက်ခဲ့တဲ့ဖြစ်ရပ်တွေကိုမစိုးရင်တိုက်တဲ့နာယကအဖွဲ့ကဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ
်။မြို့ဖေးစစ်ကောင်စီရဲ့ထုတ်ပြန်တဲ့သတင်းနဲ့ဒီနေ့ဒီမှာဖြစ်ခဲ့တဲ့အခြေအနေနဲ့အလောင်းဝဆင့်ကျင်တဲ့ချင်းတွေကဒါအတိုက်ဒါရဲ့ကုန်တဲ့ခါနာနဲ့ကုန်တဲ့ခါအတွက်ဦးဇင်းတို့ပြန်ပြီးတော့အရင်မှအထောက်ပြင်းဦးဇင်းတို့ဒီမှာကြည့်နေတဲ့တန်ခါအာနုဘောနာဂဆရာတွေအာနုနောက်နောက်ဆုံးမနာဂဆရာတွေကတောင်းပြီးမှတာဒါဖြစ်တာပြီအနာဂဆရာတွေကတောင်းမှာပဲတိုင်းမှုကိုဒီကိစ္စအတွက်ကဲနာဘူတီထောင်းတော်နေတဲ့ချက်ချင်းပြန်ကြိုသိမ်းပါလို့။မနာရတဲ့ရည်ရတိုင်းမျိုးစီကွာတဲ့ဒီချက်ချင်းပြန်ကြိုသိမ်းတော့အလောက်ကြီးရတယ်ဒီလိုပြောလို့ရတယ်နော်။ဒီလိုကတော့ဒီသဘောနည်းဆိုတာလည်းတို့ဒီမှာစီးပြီးတော့အဲဒီလက်ချင်းနောက်သဘောမျိုးပြန်ပြီးတော့အတိုင်းပြထားတယ်။အဲ့ဒါကဒီရောက်ဆရာတော်ကဒီလိုလောင်းချောက်တဲ့ဒီမြန်တဲ့ဆရာတော်ကဒီနေ့ကမှာကဥက္ကဋ္ဌ။ဒီနေ့ကမှာကဥက္ကဋ္ဌဆိုတော့ဒီလိုဘာကိစ္စပဲရှိနေဒီတန်ရာမြင့်တဲ့ကမှာကဥက္ကဋ္ဌမှာဒီစံထွက်သွားလာရတယ်ကတော့မင်းနဲ့တော့ထားဒီတော်ရည်ရရှိတယ်။ကျွန်တော်အဲ့ဒါကိုအဲ့ဒါပုံလေးကိုအတုံးပြပြီးတော့မြန်ဟောလဲတလားတကယ်လားသွားသလားဆိုတာကျွန်တော်လည်းဒါနိုင်ငံမှာကဒိဋ္ဌိဖြစ်တဲ့အတွက်ဒီလိုတိုက်ပြီးကတော့ဒီချိုးပါလိမ့်မယ်ကျတော့ဟိုဒီကိစ္စဒီနေ့ရမလို့ရတယ်ခမ်းလို့ရှိတယ်။နော်အဲ့တော့ပုံရိပ်အတုံးပြူလာလဲစကောင်းစနိုင်။ဒီလိုထုတ်ပြန်ခြင်းကဘာလဲတော့ဘယ်လိုဉာဏ်ဉာဏ်ကြားလိုက်တယ်လဲ။ဒါပေမဲ့ဆိုတာမပါဘူး။အဲဒီလိုကလည်းဒုတိယဘက်ကိုကြည့်သွားတယ်ပေါ့။
ကာလီစီနဲ့ရောက်လာတဲ့စစ်ကောင်စီတပ်တွေကတန်ဃာတော်တွေကိုဖမ်းဆီးဖို့ကြိုးစားခဲ့ပြီးပရိယူနေကြတဲ့တန်ဃာတော်တွေကိုရောအခြားယဟန်တော်တွေကိုပါဆဲဆူချိန်မောင်းပြီးပြစ်ခတ်ခဲ့တယ်လို့မစိုးရင်ကြောင်းတက်ကဂျွန်လ9ရက်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအချိန်မှာပြေးလွှာပုံအောင်ခဲ့ရတဲ့တန်ဃာတပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပရိယတ္တိစာတင်တိုက်ထဲကိုလက်နက်နဲ့ဝင်ရောက်ချင်းချောက်ပြစ်ခတ်တာဟာမစိုးရင်ကြောင်းတက်ရဲ့ဂုံကိုထိခိုက်စေပြီးဗုဒ္ဓဘာသာနဲ့သာသနာတော်ကိုမလီစားရတမှုမထားရရောက်တဲ့ဒီလိုရက်ကိုရှုံးချကြောင်းလဲမဆိုးရင်တိုက်တဲ့နိုင်ကအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာဖန်ဆီးခံရတဲ့ဒီမိုကရက်တစ်မြန်မာအသံ DVB ကတည်တင်းထောက်တွေအခြားနိုင်ငံတစ်ခုစီကိုထွက်ခွာသွားပြီလို့ DVB ကပြောပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံနဲ့တရားမဝင်နှက်ဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့ DVB တည်တင်းထောက်တွေမေလ9ရက်နေ့ကချင်းမိုင်မြို့မှာအဖမ်းခံခဲ့ရတာပါ။သူတို့ကိုတရားမဝင်နှိစဖြတ်ကျော်မှုနဲ့ထိုင်းတရားရုံးတစ်ခုကထောင်ဒဏ်9လဆိုင်းငံ့ပြစ်ဒဏ်ချခဲ့ပါတယ်။တည်င်းထောက်တွေကိုနေရပြန်မပို့နိုင်တာကြောင့်တရားရနိုင်ငံတစ်ခုကသူတို့ကိုနိုင်ငံရေးခုလုံခွင့်ပေးလိုက်တာဖြစ်တယ်လို့ TVB ကကြေညာချက်မှာဖော်ပြပါတယ်။လုံခြုံရေးအခြေအနေကြောင့်ဆိုပြီးသူတို့ကိုလက်ခံကြိုဆိုခဲ့တဲ့နိုင်ငံကိုတော့ဖော်ပြမထားပါဘူး။ TVB တည်င်းထောက်တွေအခုလိုလုံခြုံပေးကင်းစွာထွက်ခွာသွားနိုင်အောင်ဝိုင်းဝန်းကူညီခဲ့ကြတဲ့ထိုင်းနဲ့ကမ္ဘာတစ်ဝန်းကပုံကိုယ်တွေကိုအထူးကျေးဇူးတင်ပါတယ်လို့ TVB အမှုဆောင်အရာရှိချုပ်လည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဦးအေးချမ်းနိုင်ကကြေညာချက်မှာရေးထားပါတယ်။ DVB သတင်းဌာနအပအဝင်သတင်းဌာနရှိကူကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လုပ်ငန်းလိုင်စင်တွေရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီနောက် DVB သတင်းဌာနဟာတိုင်းရင်းသားနယ်မြေနဲ့အခြားနိုင်ငံတွေကနေတဆင့်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ American ပြည်တော်စုနဲ့အပြိုင်အရှေ့တောင်အာရှနိုင်ငံတွေအပေါ်ဩဇာလွှမ်းမိုးကြိုးစားနေတဲ့တရုတ်နိုင်ငံကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။အင်္ဂါနေ့မှာစတင်မဲ့တရုတ်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုနိုင်ငံအနောက်တောင်ပိုင်းချန်ကင်းမြို့မှာကျင်းပမှာဖြစ်ပြီးကမ္ဘာလှည့်ခီးသွားလုပ်ငန်းကိုဗစ်ကြောင့်ထိနာခဲ့တဲ့စီးပွားရေးလုပ်ငန်းကိစ္စတွေအပါအဝင်ကာယောဂါတိုက်ဖြစ်ရေးဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးမယ်လို့တရုတ်အစိုးရပိုင်းစင်ခွာသတင်းကကြေညာပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံကအနိုင်ငံခြားရေးဝန်ကြီးတဦးချင်းစီကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတီချာတွေ့ဆုံမယ်လို့လည်းခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်တဲ့ကိစ္စမှာအာဆီယံနိုင်ငံတချို့နဲ့တရုတ်တို့ကြားအငြင်းပွားနေကြပေမဲ့အာဆီယံနိုင်ငံတွေကိုဩဇာလွှမ်းမိုးဖို့တရုတ်တို့ကကြိုးပမ်းနေတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ထားတဲ့အမေရိကန်ကလည်းတောင်တရုတ်ပင်လယ်ထဲမှာရေတပ်တင်မော်တွေဆီလို့ထားတာပါ။အိန္ဒိယနိုင်ငံမှာဒီကနေ့ကိုဗစ်ပိုးကူးခံရသူ3,600ကျော်သာရှိတဲ့အတွက်ဒါဟာ63ရက်အတွင်းပိုးကူးသူအနည်းဆုံးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်း Delta လို့နာမည်ပေးထားတဲ့အိန္ဒိယကမျိုးဗီဇပြောင်းပို့တဲ့ဟာပရိတိမ်မှာတွေ့ခဲ့ရတဲ့အယ်ဖာမျိုးဗီဇပြောင်းပို့တဲ့40ရာခိုင်နှုန်းကူးစက်မြန်မုံရပြီးတော့ပရိတိမ်မှာပို့ပြီးတော့ကူးစက်နေတာတွေ့ရတယ်လို့ပရိတိမ်ကျန်းမာရေးဝန်ကြီး Matt Hancock ကသတင်းတွေနေမှာပြောပါတယ်။ကာကွယ်ရေးနှလုံးအပြည့်ထိုးပြီးရင် Delta ဗီဇပြောင်းပို့ကိုခုခံနိုင်စွာရှိတာကိုကနအူးဒေတာအချက်အလက်တွေကဖော်ပြနေတာကြောင့်ကာကွယ်ရေးထိုးကြဖို့လဲဝန်ကြီး Hancock ကတိုက်တွန်းနေပါတယ်။အမေရိကန်ကျန်းမာရေးပညာရှင်တွေကလည်းလူကြီးပိုင်းတွေကာကွယ်ရေးထိုးပြီးတော့ခုခံနိုင်စွာရှိလာတယ်ဆိုပေမဲ့လူတွေကြပိုးကပြန့်နှံ့နေတဲ့အတွက်လူငယ်တွေကကွယ်စီထုတ်ဖို့ပြည်သူတွေကိုတိုက်တွန်းနေတာပါလက်တင်အမေရိကနဲ့အာရှတိုင်းနိုင်ငံတွေမှာလည်းပိုးကူးဆက်မှုတိုးလာနေကြပြီးကကွယ်စီတွေလည်းအရှိန်မြင့်ထိုးပေးနေတာပါအမေရိကန်ဂျွန်ဟော့ကင်းတက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရာဒီကနေ့ထိကမ္ဘာတစ်ဝန်းပိုးကူးခံရသူ153တန်းကျော်ရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ထိဆုံးကရှိနေသေးပါ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဒုတိယသမ္မတကမလာဟာရစ်ကဂွါတီမာလာနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံချိန်မှာတရားမဝင်ကုန်ကူးမှုတွေနဲ့လူမှောင်ခိုးကုန်ကူးမှုတိုက်ဖျက်ရေးစီမင်းသစ်တွေကိုအမေရိကန်ပြည်ထောင်စုကကြေညာဖို့ရှိနေပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်နောက်ထပ်အရေးယူမဲ့စီမင်းသစ်တွေပြဋ္ဌာန်းဖို့မျှော်လင့်ကြောင်းအမေရိကန်အစိုးရကြီးထန်းရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းငွေကြေးထောက်ပံ့ရေးအစီအစဉ်တွေတော့ပါမှာမဟုတ်ဘူးလို့ပြောပါတယ်။မက္ကဆီကိုနယ်ခြားကနေအမေရိကန်ပြည်ထောင်စုထဲကိုရွှေ့ပြောင်းဝင်ရောက်လာသူတွေများလာတဲ့အချိန်မှာဒီကိစ္စကိုအရေးယူကင်တွယ်ဖို့ဒုတိယသမ္မတကမလာဟာရစ်ကိုသမ္မတဘိုင်ဒန်ကတာဝန်ပေးလိုက်တာပါ။အာဖရိကတပ်အလဲပိုင်းနိုင်ငံတွေမှာအမြင့်တွင်နေတဲ့လက်ပေးလက်ယူမှုကြောင့်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာကြီးထွားလာသလိုပုဂ္ဂလိကကုမ္ပဏီတွေကယင်းနှိမ့်မြှုပ်နှံမှုတွေတိုးချဲ့ဖို့ရှောင်ရှားနေကြတာဆိုပြီးအမေရိကန်အစိုးရတွေကပြောထားပါတယ်။ ဂွာဒီမာလာနဲ့မက္ဆီကိုနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ဟာဒုသမရတာဝန်ယူပြီးတဲ့နောက်ကမလာဟဲရစ်ပြည်ပနိုင်ငံတွေကိုတွားတဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်ရှင်။ဒုတိယကမ္ဘာစစ်အတွင်းဂျပန်တွေကျူးကျော်ဝင်ရောက်ချိန်အထမလှုပ်အားပေးစေခိုင်းခံခဲ့ရတဲ့အတွက်ဂျပန်ကုမ္ပဏီ16ခုကနေတောင်ကိုရီးယားစစ်ရုံအလို့သမားဒါဇင်ပေါင်းများစွာနဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေကရော်ကြေးတောင်းတာကိုတောင်ကိုရီးယားတရားရုံးတစ်ခုကပယ်ချလိုက်ပါတယ်။စိုးမျိုးခရိုင်တရားရုံးရဲ့အခုဆုံးဖြတ်ချက်ဟာအထမလှုပ်အားပေးစေခိုင်းခံရတဲ့ကိုရီးယားအလို့သမားတွေကိုနီပွန်တမနီစက်ယုံနဲ့မစ်ဆူဘီရှိစက်မှုလုပ်ငန်းကြီးတွေကရော်ကြေးပေးဖို့2018ခုနှစ်ကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုစံကျင်ရာရောက်ပါတယ်။ဒါဟာကိုယ့်လူမျိုးကိုအကာအကွယ်မပေးတာပဲလို့အရမလှုပ်အားစေခိုင်းမှုဆိုင်ရာဝန်ဆောင်မှုအဖွဲ့ဥက္ကဋ္ဌဂျန်ဒူးခွန်ကပြောပါတယ
်
။ကိုယ့်လူမျိုးကိုအကာအကွယ်မပေးတဲ့နိုင်ငံဒါမှမဟုတ်အစိုးရမျိုးကိုကျွန်တော်တို့မလိုပါဘူး။ဒါမျိုးကလုံးဝမဖြစ်တဲ့ကိစ္စပါလို့သူကပြောသွားတာပါ။နီပွန်တာမနီနစ္စန်ဓာတုဗေဒပစ္စည်းနဲ့မစ်ဆူဘီရှိစက်မှုလုပ်ငန်းကြီးတွေပါဝင်ကုမ္ပဏီ16ခုစီကအမေရိကန်ဒေါ်လာ 9.8 သန်းရောကြီးပေးဖို့တရလို85ယောက်ကတောင်းဆိုထားပါတယ်။တရလို့ရဲ့တောင်းဆိုချက်ကိုလက်ခံလိုက်ရင်စစ်ပွဲကာလနဲ့ပတ်သက်လို့ဂျပန်အစိုးရနဲ့ဂျပန်နိုင်ငံသားတွေကိုပြည်တွင်းဥပဒေသုံးတရားစွဲတာကိုဟန့်တားထားတဲ့1965ခုနှစ်သဘောတူစာချုပ်ပါအချက်ကိုဖောက်ပြရကြမှာဖြစ်တဲ့အကြောင်းတရားရုံးကပြောပါတယ်။ဂျပန်ဆိုရဘက်ကတော့နှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ပြန်ဖြစ်လာစေဖို့1965ခုသဘောတူစာချုပ်အရစစ်အတွင်းကရော်ကြေးပေးစရာကိစ္စအလုံးကိုဖြေရှင်းပြီးဖြစ်ကြောင်းနဲ့အရင်တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြတဲ့အကြောင်းလည်းပြောပါတယ်။သမရမွန်ဂျေအင်ရဲ့နိုင်ငံကိုပြောတဲ့ရုပ်သံမင်္ဂလမှာတော့သူအစိုးရဟာဂျပန်နိုင်ငံနဲ့အနာဂတ်ဦးစားပေးဆက်ဆံရေးမျိုးတည်ဆောက်လိုကြောင်းနဲ့စစ်အတွင်းအတိတ်ကအကြောင်းတွေဟာအနာဂတ်အတွက်အတားအဆီးဖြစ်နေတာမျိုးနိုင်ငံအနေနဲ့ခွင့်မပြုသင့်ဘူးလို့ပြောခဲ့ပါတယ်ရှင်။ဒီကနေ့တနင်္လာနေ့ပါကစ္စတန်တောင်ပိုင်းမှာယထာနှင်းတိုက်မိတာကြောင့်အနည်းဆုံးလူ40သေဆုံးပြီး100ကျော်ဒဏ်ရာရသွားပါတယ်။နေ့စဉ်ပြေးဆွဲနေတဲ့ Millet Express ခရီးသည်တင်ယထာဟာတာကီမြို့နားမှာလမ်းချော်ပြီးနောက်ယထာတစ်စင်းကိုတိုက်မိတာပါ။တိတ်မောင်းနေတဲ့ယထာတွဲတွေနဲ့ပိတ်မိနေတဲ့ခရီးသည်တွေကိုအရေးပေါ်ကယ်ဆယ်ပေးနေပြီးသေဆုံးသူအရေအတွက်ဒီထက်များနိုင်တယ်လို့လဲကော့ကီခရိုင်လက်ထောက်ကော်မရှင်နာမင်းကြီးအော့စမန်အဗ်ဒူလာကပြောပါရယ်အခုဖြစ်ရပေါ်မှာတုံ့လုံမိကြောင်းနဲ့ဒါနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးဖို့ဝန်ကြီးချုပ်အင်မရန်ခမ်ကတွစ်တာစာမျက်နှာမှာရေးသားထားပါရယ်ရှင်ယမန်နိုင်ငံမှာအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်သေဆုံးခဲ့ရသူ18ယောက်ထဲမှာ9နှစ်အရွယ်မိန်းကလေးတစ်ယောက်လည်းပါဝင်တဲ့အကြောင်းယမန်အရာရှိတွေကတနင်္ဂနွေနေ့မှာပြောပါရယ်ဒုံးကျည်ဟာမော်ရစ်မြို့လယ်ကဓာတ်ငွေအယောင်းဆိုင်တစ်ခုကိုထိမှန်ပြီးစီးဖြည့်နေတဲ့ကားတွေမိလောင်သွားပါရယ်နိုင်ငံတကာအသိမှတ်ပြုအစိုးရအုပ်ချုပ်တဲ့မော်ရစ်မြို့ကိုသိမ်းပိုက်နိုင်အောင်ဖေဖော်ဝါရီလကလေးကဟူသီသဘုံတွေဘက်ကစူးစမ်းနေတာပါဒီမျိုးကိုတင်ပိုင်နိုင်ပြီဆိုရင်တော့သဘုံတွေအနေနဲ့ရေမံမြောက်ပိုင်းတစ်ခုလုံးကိုထိန်းချုပ်သွားနိုင်တာဖြစ်ပါတယ
်။နောက်ဆုံးအသတင်းတွေကိုနားလောင်နဲ့မခွန်ညိုတို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ခါနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမဟုတ်ပထမဆုံးတော့ဒေါန်ဆန်းစုကြည်အမှုကြားနာမှုနဲ့စတင်ကြပါတယ်။နေပြည်တော်မှာနိုင်ငံတော်အတမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဲဆွထားတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းပြည်စစ်ဆေးဖို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတည်လျှောက်ထားချက်ကိုတရားရုံးကလက်ခံလိုက်ပါတယ်။ဒေါန်ဆန်းစုကြည်ကသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တရားတွေ့ဆုံဝင်ပေးဖို့ဒီကနေ့အထူးတရားရုံးမှာရုံထုတ်စင်မှာလျှောက်ထားတောင်းဆိုခဲ့ပါတယ်။ဒီကနေ့နေပြည်တော်ရုံးချင်းအခြေအနေအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုကြားနာစစ်ဆေးဖို့စစ်ကောင်စီကစစ်ဆင်ထားတဲ့နေပြည်တော်စစ်ကောင်စီဝင်းထဲကတီးထန့်အထူးတရားရုံးမှာဒီကနေ့ဒေါအောင်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ပါတယ်။ဒီကနေ့ရုံးချိန်မှာတော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေဟာရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အထွန်းအပြည့်စစ်ဖို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကရှောက်ထားခဲ့ပါတယ်။ဒါကိုတရားသူကြီးဘက်ကလည်းလက်ခံခဲ့တယ်လို့အမှုဝင်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဦးခမောင်စောကဗီဒီယိုကိုပြောပါတယ်။
ဒီကနေ့သမားတွေကလည်းအခုရဲ့အမျိုးသားပုံမှန်ရေကဘောတာသဘောတရားနော်ပုံမှန်ငါကဖြစ်ကြအဲ့ဒါလေးကိုဒီလေးစကြတော့ဒီလိုဖြစ်ဖြစ်ဒီလိုဆန်းစစ်လို့ရတယ်လို့စပ်ပါမယ်အဲ့ဒါကိုရေပေါင်းတရားဖြစ်စစ်တော့ရပါပါအဲ့ဒါရေပေါင်းတရားဖြစ်စစ်ဆိုရင်ဉာဏ်မှာရေပေါင်းတရားဖြစ် ားကြတာပဲဟိုတမှုချင်းမှုတရားရှိတယ်ခင်ဗျာဒါနဲ့တမှုချင်းတွေ့နေရတာဥပမာဆိုတော့သုံးမှုနဲ့နှစ်ဖို့ကြာကတနည်းနည်းလာလို့ gain မှာသုံးမှုဖြစ်နေနော်ဒါကြာအင်းကနေတိုင်းမှာနှစ်ဖို့ဖြစ်တယ်အဲ့ဒါကွာတာကွာမှာဘူးအဲ့တော့အဲ့ဒီသုံးမှုနဲ့နှစ်မှုအဲ့လိုဖြစ်တာကညာတရားရှိတယ်ဒီမှာတရားနဲ့ပြည့်နေတယ်ကြောက်မှာပေါ့ဗျာအဲ့ဒီမှာဒီသုံးမှုကကျွန်တော်တရားရှိတယ်အဲ့ဒီမှာမပြည့်ရနဲ့
ပုဂုံတွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှ124ကကြီတို့အပြင်သဘောဝဘေးရန်နယ်ထင်းထင်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှုက2ခုဒီလိုမှုတွေကိုဒေါန်ဆန်းစုကြည်နေပြီးတော့မှတရားစွဲခံထားတာပါတက်သေးတူတဲ့အမှုသုံးမှုကိုတနင်္လာနေ့စစ်ဖို့နဲ့နောက်ထပ်တက်သေးတူနိုင်မဲ့နှစ်မှုကိုတော့အင်္ဂါနေ့မှာစစ်ဖို့သဘောတူခဲ့တယ်လို့ရှင်းနေဥက္ကမောင်စောကပြောပါတယ်။ဘယ်မှုတွေဘယ်နေ့ဖြစ်မလဲဆိုတာကိုတော့ရှင်းနေတွေအနေနဲ့ပြန်လဲစစ်စစ်ပြီးမှသာပြောဆိုမယ်လို့ပြောပါတယ်။အဲဒီလိုခွဲလိုက်တာဖြစ်လို့နေပြည်တော်အမှုအထက်လာမယ့်ဇွန်လ14ရက်နေ့ကစပြီးအပတ်စဉ်တနင်္လာနေ့အင်္ဂါနေ့မှာကြားနာစစ်ဆေးသွားမှာပါ။ဒီနေ့တရားရုံးကိုလာတဲ့ဒေါက်ဆန်းစုကြည်ဟာနေကောင်းချမ်းမပုံရတယ်လို့ရှင်းနေတွေကပြောပါတယ်။သူကလက်ရှိဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ဥက္ကမောင်စောကအခုလိုပြောပြပါဗျာ။ဒ
ီကကျွန်တော်ကခံနေရသူကအဲ့ဒီနေရာမှာပဲဒုက္ခရတယ်လေ။ဒါသူကလည်းနေရာမကြည့်ဘူးခါအဲ့ဒီနေရာမှာထားတယ်။သူပြန်မပို့ဘူးလေ။ဟိုပြန်မပို့ဘူး။ကိုလိုက်နေရာပြန်ပို့အခုကတခြားလူအိမ်မှာထားမယ်လို့ပြောတယ်။အဲ့ဒီအိမ်မှာရှိနေတဲ့လူအကုန်လုံးကိုသူကပြောင်းလာတာအဲ့ဒါကိုခေါ်လာတာ
။ဆေဟနာတိုင်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဒေါ်ဆန်းစုကြည်ကိုနေအခြေချုပ်ချထားခဲ့တာပါ။မေလ24ရက်နေ့ရုံးချင်းမတိုင်ခင်တရက်မှာသူကိုနေရာတစ်ခုမှာပြောင်းရွှေ့အခြေချုပ်ချထားတာဖြစ်ပါတယ်။လက်ရှိမှာဒေါ်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့နေရာမှာသူနဲ့အတူ၉ယောက်ရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။ဒီနေ့တရက်ခွင်မှာကြားနာလျှောက်ထားမှုမလုပ်ခင်ရှေ့တွင်နဲ့တွေးဆုံတဲ့အချိန်သူနဲ့အတူနေထိန်းသိမ်းခံထားရသူတွေရဲ့ကျန်းမာရေးစီးပွားဆိုင်ရာနဲ့စားသောက်ဆိုင်ရာအတွက်စီစဉ်ပေးဖို့ရှေ့တွင်အဖွဲ့ကဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အမှုတစ်ခုမှာသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တွေ့ခွင့်ပေးဖို့ကိုလည်းတရားခွင်မှာဒေါက်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ရှင့်နေတော်မင်းမင်းဆိုကပြောပါတယ်
။ပြည်သူတွေကြမ်းမအောင်နေဖို့ပဲအဓိကတော့မှားတာပေါ့နော်။ကျန်တာကတော့ဟိုတူနေတဲ့မိသားစုစောင့်ဝတ်နေရေးအတွက်သူကဥစားပေါ့နော်ငွေလည်းနည်းနည်းနည်းသွားပြီပေါ့နော်။အဲ့အတွက်ကိုလည်းကျမတို့ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးပါပေါ့။အဲ့လိုမျိုးတော့မှားပါလေရှင်။နောက်ဆေးတွေလည်းလိုအပ်တဲ့ဆေးလေးတွေသူတို့တက်ဆိုင်ရာဌာနကတော့ပြောပါတယ်တဲ့ဒီလိုသူတို့စီစဉ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့အမေမျိုးစီစဉ်တာမလိုချင်ဘူးပေါ့နော်မလိုချင်တဲ့အတွက်ကြောင့်မို့လို့ဟိုကိုဖတာကိုပဲဟိုကျမတို့တတ်နိုင်ရင်တော့လုပ်ပေးပါလို့အဲ့လိုမျိုးတော့ပြောပါတယ်ရှင်တက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့တွေ့ပြီးတော့မှအမေကိုယ်တိုင်လည်းပြောပါတယ်ရှင်ကျမရဲ့အခြေအနေလည်းကောင်းပါတယ်လန်လန်ဆန်းဆန်းပါပဲရှင်နောက်ပြီးတစ်ခုဟိုစဦးဝင်းမြင့်ရဲ့ဒေါက်တာမျိုးအောင်ရဲ့အမေစုရဲ့၃ဦးတွေးဆောင်ခွင့်ရဖို့ပေါ့နော်အဲ့ဒါကိုလည်းဒီတရခွင့်ထဲမှာလည်းတောင်းဆိုပါရရှင်။သုံးဦးစလုံးကလည်းအမှုတွေတွေထဲမှာဖြစ်တဲ့အတွက်ကြောင့်မို့လို့တွေးဆောင်ပြီးစကားပြောခွင့်ရဖို့တောင်းတဲ့အခါမှာတရားသူကြီးကတော့ဒီတက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ပါလို့ပြောပါရရှင်။ကျမတို့အဲ့ဒါကိုလည်းဒီထိန်းသိမ်းထားတဲ့လူတွေနဲ့တခါတည်းအမေနဲ့တွေ့ပြီးတော့မှအကုန်စုပြီးတော့မှတောင်းဆိုပါရ
။နိုင်ငံတော်လူဝက်ချက်အဥပဒေနဲ့ရန်ကုန်မြို့မှာစွဲဆိုခံထားရတဲ့အမှုနေပြည်တော်ကိုလွှဲမလွှဲကြားနာဖို့နေပြည်တော်အထူးတရားရုံးမှာလာမယ့်ဇွန်လ23ရက်ရုံးချင်းခေါ်ထားပါရ။ဒီစာနာပွဲမှာဆွဆွဲခံရသူကိုယ်တိုင်လျှောက်ထားမဲ့အကြောင်းပြည်တော်စုတရားလွတ်တော်ချုပ် website မှာဖော်ပြချပေးမယ်လို့ဒီကိစ္စကိုဒေါ်ဆန်းစုကြည်မသိထားဘူးလို့ရှင်းနေတွေကပြောပါရယ်ကိစ္စအားလုံးကိုရှင်းနေကတစင်ဆောင်ရွက်ဖို့ပြောကြားထားပြီးသားမို့တရားရုံးမှာလည်းရှင်းနေတွေနဲ့သာလျှောက်လဲသွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသူ့ရဲ့ဥပဒေအကျိုးဆောင်တွေကပြောပါရယ်ရှင်
မကင်ပြူတီပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကအာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းပြောပြပါမယ်ဆရာနာတင်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးမုံရွာစလင်းကြီးစတဲ့မြို့တွေမှာဒီကနေ့လဲပြုလုပ်ခဲ့ကြပါတယ်ဆန္ဒပြလို့ဖန်ခံခဲ့ရတဲ့ရုပ်ရှင်သရုပ်ဆောင်ဇင်ဝိုင်းကတော့ဒီကနေ့ပြန်လွတ်လာပါတယ်ဒီနေ့မြန်မာနိုင်ငံတဝမ်းကနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာဆရာနာတင်းမှုကိုဆန့်ကျင်ဆန္ဒပြတဲ့အနေနဲ့ရန်ကုန်မှာတော့လူငယ်တွေစုပေါင်းပြီးအလုံမြို့နယ်ကြီးမနိုင်မြို့နယ်တောင်းကလာပါမြို့နယ်တွေမှာလမ်းပေါ်ထွက်ပြီးဖျက်တပြက်ဆန္ဒပြခဲ့ကြပါတယ
်။ဆန္ဒစမြို့ပေါ်ပေါ်ရေး
ဒေါ်ရေးဒေါ်ရေး
ဒီမိုကရေစီရရှိရေး
ဒေါ်ရေးဒေါ်ရေး
ဒီမိုကရေစီချောင်းရေး
ဒေါ်ရေးဒေါ်ရေ
း
ဒီမိုကရေစီ
ဒ
ီလူ့နာပဲ
ဒ
ီလူ့တိုင်းပဲအဝဲစီရေး
ပါတီတော်မြင့်နယ်မှာလည်းအိမ်ဝင်းတပိတ်ပြုလုပ်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။စ ခိုင်းတိုင်းမုံရဘတ်မှာတော့ဒီကနေ့မနေ့ပိုင်းကမုံရတက္ကသိုလ်ကျောင်းသူကျောင်းသားတွေဦးဆောင်ပြီးတောင်တန်းပြည်မှညီညွတ်ကြသည်ဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးအမတ်16တက်ဆွဲထားတဲ့နေရာနာမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။မုံရမြို့ပင်မတပိတ်စစ်ကြောင်းကလည်းမုံရကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးဆန္ဒပြကြပါတယ်။မုံရမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ဖွဲ့တော်ကိုအားပေးတဲ့လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတယ်လို့မုံရတပိတ်ခေါင်းဆောင်တဦးကပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီတပိတ်ကော်မတီကတော့သူတို့အတိုင်းပဲပေါ့နော်။အဓိကဒီအကျဉ်းသက်လှုပ်ရှားမှုကိုသူတို့ကတော့ဆက်လက်ပြီးတော့ဒီလက်မတွေပေါ်မှာပြသွားပါပေါ့နော်။ဟာဒီကျွန်တော်ဒီပြည်သူ့ကကွေတက်ွက်တွေရတော့လေသူတို့ထုတ်ပြန်ထားတဲ့ကြီးရဲ့ချက်ထဲမှာပါတဲ့အတိုင်းပဲပေါ့နော်ဒီကျွန်တော်တို့ငါဒီပါလဲဆိုတော့ဒီကျင်းဝတ်တွေပြီးရဂျနီဗာကွန်ဗင်းရှင်းတို့အဲ့ဒါတွေလိုက်နာပြီးတော့ဒီပြည်သူလူထုရဲ့အသက်အိုးအိမ်အခြေအနေကိုကာကွယ်ဆောက်ရှောက်ဖို့တော့ကျွန်တော်တို့ဒီတက်နိုင်တဲ့နည်းလမ်းတွေနဲ့ဟာလုပ်ဖို့ပဲပြင်ဆင်နေရပါတော့ဒါတစ်ဖက်နဲ့တစ်ဖက်ကတော့အပြန်အလှန်တော့ထောက်ကူပြုရပြဟုတ်ကဲ့လား
စကိုင်းတိုင်းမုံရမြို့တစ်ဖက်ချမ်းမှာရှိတဲ့ဆလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာပေါင်း20ကျော်စုပေါင်းပြီးဆန္ဒပြတဲ့သူတွေကလည်းနေ့စဉ်မပြတ်ချီတက်ဆန္ဒပြနေကြတာပါလူလူလုံးကြုံရေးအတွက်လည်းဆက်ပြီးလှုပ်သွားမယ်လို့ရွာပေါင်းဆောင်တပိတ်စစ်ကြောင်းရဲ့ဥဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါဗျ
။အဲအားတဆောင်ကန်းနဲ့ကျွန်တော်တို့ရွာပေါင်းဆောင်တပိတ်စစ်ကြောင်းကိုကျွန်တော်ဒီနေ့69ရက်မြောက်ဖြစ်ကျွန်တော်ချီတက်ပါတယ်။အဲကျွန်တော်တို့ဆလင်းကြီးမြို့နယ်ဆောင်နောက်ချမ်းနဲ့ကျမပင်မြို့နယ်အခြေခံကြီးရွာတွေစုပေါင်းပြီးတော့ကျွန်တော်တို့ဒီနေ့69ရက်မြောက်ဒီကျွန်တော်တို့ဆက်လက်ထောက်ပါတယ်ခင်ဗျာ
။ကျွန်တော်တို့ကမောဝပတိန်လမ်းဘေးကကြီးရွာတွေဖြစ်တဲ့အတွက်လမ်းမထက်တွေကိုရက်တက်နိုင်ခင်ဗျာဆက်လက်ပြောကျွန်တော်တို့ချီတက်ပါမယ်ပြီးရင်ကျွန်တော်တို့ဒီဒီလူလူသပိတ်တိုက်ပွဲတွေဟာနောက်ဆုံးဖြစ်လက်နက်ကန်တော်လှန်ရေးကိုမဆင်နွှဲခြင်းကာလတည်ရနိုင်ကြများတော့ဆက်လက်ပြီးတော့ကျွန်တော်တို့ချီတက်သွားမယ်ပြီးလို့ရှိရင်ဒီလူလူသပိတ်တိုက်ပွဲတွေရဲ့အရေးပါမှုကိုဆက်လက်ပြီးလှုပ်ဆောင်ကြည့်လမ်းနဲ့ဘယ်လိုမျိုးတော့အခက်အခဲအတားအဆီးတွေရှိပြီလေကျွန်တော်တို့လူလူအေရလဲကျွန်တော်တို့နောက်မှာယုံကြည်စွာနဲ့လိုက်ပါနေပြီဖြစ်တဲ့အတွက်ဒီလူလူရဲ့လုံခြုံရေးကိုကျွန်တော်တို့စနစ်တကျဒီသပိတ်ကော်မတီတွေနဲ့စုဖွဲ့ပြီးတော့ဆက်လက်ချီတက်သွားမှာပါခင်ဗျာ
မန္တလေးမှာလည်းကျောင်းသားတမကတပိတ်စစ်ကြောင်းနေတပ်ပေါင်းစုတပိတ်စစ်ကြောင်းနေလူငယ်တွေဥဆောင်နေမျိုးသိန်းတပိတ်စစ်ကြောင်းနေဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်ပြည်သူတွေအကြောက်တရားတွေမရှိကြဘို့နှိုးဆော်တိုက်တွန်းခဲ့ကြတယ်လို့မန္တလေးတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ
်ဟိုကောင်းတဲ့နေရာတော့တရက်နဲ့တရက်တော့ဟိုပုံစံတော့မတူပါတခါကြီးကလည်းထပ်တာလည်းရှိတာပေါ့ဒါမင်းနဲ့ကျွန်တော်တို့ကဟိုရောက်သွားတဲ့အရက်ဒေသတွေမှာပေါ့နော်ပြည်သူကိုကျွန်တော်တို့အတက်နိုင်ဆုံးမကြောက်တရားတွေကျွန်တော်တို့သူတို့ပေးပါတယ်အဲ့ဒီအပေါ်မှာကျွန်တော်တို့သိရတဲ့အတိုင်းဒါကတော့ကျွန်တော်ပြန်မြင်ရတဲ့အတိုင်းဒါပြည်သူတော်တော်များများထွက်လိုက်တဲ့ဆူတွေကိုရောက်တဲ့နေရာမှာပြန်ထွက်ပူးပေါင်းပါဝင်ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကတောင်တန်းဒေသတွေကိုပြီးသိနဲ့ message ပေးရင်လည်းကျွန်တော်တို့ပေးပါတယ်တကယ်လို့ဒီမြို့ပေါ်မှာဖြစ်တဲ့စိုးရိမ်တွေကဖြစ်နေတဲ့နေရာမျိုးတွေကျွန်တော်တို့ရှိရင်လည်းအဲ့လိုစိုးရိမ်တဲ့နေရာမျိုးမှာစိုးရိမ်စိတ်တွေပြန်ပြောရင်မဖြစ်ပေါ်ဘူးလေကျွန်တော်တို့အကောင်းဆုံးပြန်ပြောရင်တော့လူလူနဲ့တသားတည်းရှိတဲ့ message မျိုးတွေကျွန်တော်အတက်နဲ့ကိုကြိုးစားပြီးဆောင်ရွက်ပေးပါလေခင်ဗျာ
အလားတူဒဝဲဖားကန့်မိုးကောင်းမုံရွာပေါင်းစတဲ့မြို့နယ်တွေမှာလည်းပုံစံမျိုးစုံနဲ့ဆီယနာသိမ့်မှုကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ဆန္ဒပြပွဲတွေကိုတော့ဖြိုခွဲဖမ်းဆီးခံရတဲ့သတင်းတွေမကြားရပါဘူးဆီယနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာတက်ကြွကြွပါဝင်ခဲ့လို့ပြီးခဲ့တဲ့ဧပြီလ12ရက်နေ့ကပုံမှန်55ကကြီးနဲ့ဖမ်းခံခဲ့ရတဲ့မြန်မာနိုင်ငံရုပ်ရှင်အစည်းအဝေးရဲ့ဥက္ကဋ္ဌဟောင်းဦးစင်ဝိုင်းဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်သူပြန်ပြီးတော့လွတ်မြောက်လာတဲ့အကြောင်းကိုတော့ဦးစင်ဝိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာအကောင့်နဲ့တားဖြစ်သူမင်းမော်ကွန်ရက် Facebook အကောင့်တွေမှာရေးသားထားပါတယ်။မေလ23ရက်နေ့ကစစ်ကောင်စီတပ်တွေဖမ်းခံခဲ့ရတဲ့အဆိုတော်အေတင်ချိုဆွေလည်းဒီကနေ့ပြန်လည်လွတ်မြောက်လာပါတယ်။အာနာသိန်းစစ်ကောင်စီက February 1ရက်နေ့အာနာသိန်းစင်ကစလို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်း 4,800 နီးပါးရှိနေပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အာဆီယံအထူးကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဂျွန်လ4ရက်နေ့တောက်ကြနေ့ကတွေ့ဆုံဆွေးနွေးခဲ့စဉ်ကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့အာဆီယံအထူးကိုယ်စားလှယ်တွေဘက်ကတောင်းဆိုခဲ့ကြောင်းကိုလည်းအာဆီယံအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုံမွန်ပြောပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တိုက်ပွဲအခြေအနေတွေကိုပြောပြကြမှာလေ။အနာသိမ်းထားတဲ့စစ်ကောင်စီရဲ့တပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားရှမ်းပြည်နယ်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးပြဲမျိုးကတိုက်ပွဲတွေကြောင့်အိမ်တချို့မိလောင်ခဲ့ပါတယ်။မင်းတပ်ဖက်မှာတော့အင်အားနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တိုက်ပွဲအခြေအနေတွေကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ခွင့်အင်အားသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်၊မိုးပြဲမျိုးနဲ့ချင်းပြည်နယ်၊မင်းတပ်မျိုးနယ်တို့မှာစစ်တပ်နဲ့ဒေသခံလုံခြုံရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပါတယ်။မိုးပြဲမြို့မှာဒီနေ့ဇွန်လ9ရက်နေ့ဖြစ်နေတဲ့တိုက်ပွဲကြောင်းမိုးပြဲမြို့ခံတူကအခုလိုပြောပြပါတယ
်မိုးပြဲဒီရဲ့မနေ့အနေထားကတော့နားမြင့်တော်တော်ပြစ်ခတ်တော့ရှိတယ်တနင်္ဂနွေနေ့မှာဆက်ဖြစ်တဲ့ပြစ်ခတ်ကြတဲ့ဘူဂျိုင်းဆမ်မီ တခါချာဟိုလေးနဲ့ကြည့်တန်တော့ဇန်နီယာတည်တယ်နန်နိုင်ဒီဆက်ချာမှာကဟိုအဆက်အဆက်ပြတော့ဇန်နီယာလည်းအဲအပြာနာကြည့်ခဲ့တဲ့ပုံမျိုးတော့ရှိတယ်
ဆွန်လာ6ရက်လေးကလည်းမိုးပြဲမြို့မှာပြေခမ်းတက်ကတ်မှုတွေကြောင့်နေအိမ်တချို့မီးလောင်ပျက်စီးခဲ့ပါတယ်။ဖဲခူမြို့မှာတော့ခရီးရန်ဖျားရှိခိုးကြောင့်တချို့ထိခိုက်ပျက်စီးခဲ့တဲ့အခြေအနေကိုနောက်ဆိုင်မြို့ခံတယောက်ကပြောပါတယ
်။မိုးပြဲချက်မှာတော့ကိုယ်ရှိတဲ့မင်းမြတ်ကြီးတော့အဲမီးလောင်ပြီးခုံလုံးရှိတော့ပါဘူး။မိုးပြဲချက်ကြောင့်စစ်တပ်ကတော့ဆက်ထားတော့ပဲ။ခုံပေါ်မှာတော့ဒီနေ့ကြီးကြဲလို့ပြောရမယ်။လက်ကူဖျားအဝင်းဝန်းချက်မှာအခြေရဘူးပေါ့။ဒီနေ့ကြီးတယ်ဆက်
ဖဲခုံမြို့ကြီးရောဘလူစူတောင်းပြည်လွတ်မဲ့တော်ဖရာရှိခိုးကျောင်းသားမှာလက်လက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ထိခိုက်ပျက်စီးမှုရှိခဲ့ပါတယ်။မိုးပြဲမြို့တွင်စွန်လ6ရက်နေ့ကတိုက်ပွဲတွေတွင်စစ်တပ်ဘက်ကဒေသခံတွေကိုလူသားတိုင်းတွင်အုံပြုတာနေအိမ်တွေကိုမိရှုဖျက်ဆီးတာပြုလုပ်ခဲ့တယ်လို့ဂရင်းနေမျိုးသားကာကွယ်ရေး KPDF ဖွဲ့ကထုတ်ပြန်ထားပေမဲ့ VOA ကတီးခြားသည်ပြုလုပ်မရပါဘူး။စစ်ကောင်စီကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမြို့မှာမေလ23ရက်နေ့ကစပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။တခါကယားပြည်နယ်ဒီမော့ဆူမြို့မှာလည်းမနေ့ကတိုက်ပွဲကြောင့်နေအိမ်တွေမိလောင်ခဲ့ပါတယ်
။ဒီတိုက်ပွဲဖြစ်လိမ့်ကလေးဆိုတော့ကျွန်တော်ရှင်းလို့ရတယ်။ဘာလို့လဲဆိုတော့ပါဝင်နေပုံရဲ့မျိုးစုံကဖြစ်ချောင်းနေတတ်ဆင်းဒီဖြစ်ပေါ်တယ်လို့မျိုး
မနေ့တုန်းကဒီမော့ဆူမြို့တွင်ပြေကပ်မှုမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြေကပ်မှုကြောင့် VDF ဖွဲ့ဘက်ကတအူးကြဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေး KNDF ပြန်ကြားရေးဖွဲ့ကထုတ်ပြန်ပါတယ်။ဧပြီလကတည်းကတိုက်ပွဲတွေဆက်ဖြစ်နေတဲ့ချင်းမြင့်နယ်မင်တပ်မျိုးဘက်မှာတော့မင်တပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ရှိတဲ့နေရာပေါ်စစ်တပ်ကစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်လို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်တပ် CDF ခေါင်းဆောင်လူကပြောပါတယ်။
မနေ့ကပြစ်တာတော့နေရာကဖယားသခိုင်းရဲ့ရှက်ရဲ့နောက်တနေရာကရေရော့နဲ့လုံရှက်အဲ့ရောနေရာကတော့ကတ်နေတာပေါ့နော်စစ်တပ်ကနဲ့တပ်ဖြတ်ပြီးတော့သုံးနေရာကိုသုံးရွာမှာစစ်စစ်တဲ့နေရာမှာစစ်တပ်ကစုစုပေါင်း50လောက်ကြားတယ်လို့ပြောတယ်တရားကြားတဲ့လူတော်တော်များတယ်လို့ပြောတယ်ဒီလူဘက်က3ယောက်ကြတယ်။တရားရတဲ့လူကတော့20လောက်ရှိတယ်။ဒီလူဘက်ကပါနော်
။မနေ့ကတိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်ကြဆုံမှုများတယ်လို့မင်းသား CDF ဖွဲ့ကပြောပေမဲ့ VOA အနေနဲ့တီးခြားတိမ်မပြုတ်နိုင်သေးပါဘူး။တိုက်ပွဲကြောင့်နီးနန်းမှာရှိတဲ့ကီးတာရွာနဲ့ခွဲလုံရွာကစစ်ဆောင်ရွာကရွာသားတွေစခန်းကနေထပ်မံထွက်ပြေးနေရတယ်လို့သူကဆိုပါတယ်။မင်းသားမျိုးနယ်မှာဧပြီလ24ရက်နေ့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါမေလ23ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကအပြင်းထန်ထိုးစစ်ဆင်မှုတွေကြောင့်မင်းသားမျိုးကပြည်သူ14ပါးလောက်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ငံရင်ပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်အောင်ပါကချင်ပြည်နယ်ဗမော်ခရိုင်ဒေါ်ဖုံးရံမြို့နယ်အတွင်းမှာဒီကနေ့ဇွန်လ9ရက်နေ့မနေ့ကတပ်မတော်ရဲ့စီရင်တန်းကိုကချင်လက်နက်ကိုင် KIA ကကြားပြတိုက်ခတ်ခဲ့သလိုအရင်ရက်တွေကလည်းအင်ဂျန်ရံမြို့နယ်ဘက်မှာအလားတူတိုက်ခိုက်တာတွေရှိခဲ့ပါတယ်တိုက်ပွဲတွေဟာကချင်ပြည်နယ်နေရာဒေသအတော်များများမှာဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံတွေဟာတောင်ရစပါးစိုက်ပြို့ဖို့အတွက်အခက်ကြုံနေရပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုညင်းညံကပြောပြပါမယ်ခင်ဗျာ
။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြားမတ်လကစတင်ခဲ့တဲ့တိုက်ပွဲတွေဟာမြောက်ဘက်ပိုင်းပူတာကိုတနိုင်းကစတင်ပြီးဗမော်ရွှေကူမိုးမောက်မန်စီနဲ့ဖားကန့်စတဲ့မြို့နယ်တွေအထိဖြစ်ပွားနေသလိုစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအထိပါပြန့်နှံ့လာနေတာပါ။ဒီကနေ့မနက်10နာရီလောက်ကတော့မမော်ခရိုင်မိုးမောက်ဘက်ကတက်လာတဲ့စစ်တပ်ရဲ့ရင်တန်းကိုဒေါ်ဖုံရံမျိုးနယ်အတွင်းမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်။ဒီနေ့တော့ဒီတပ်ကနဲ့ဒေါ်ဖုံရံဘက်ကိုရိတ်ခေါ်ပို့တာလေဟိုရင်ကိုတောင်မှဒီဒီဝင်ပိုက်လာလေမှာဒီမနေ့ဒီလောက်ကနေ7နာရီကျော်7နာရီထိုးခါနီး7နာရီခလောက်ပေါ့တိုက်တော့အဲ့ထင်းခဲတော့ဘာမှတော့ကြားရသေးဘူးဆိုတာ
မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးချဲ့ချထားသလိုဒီလ3ရက်နေ့ကလည်းဦးထရံအနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်း KIA ကမြကြီးနားဗမော်ကားလမ်းအနီးကစီရေးရအရေးကြီးတဲ့အလွန်ပုံစခန်းကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်ဒီဒေသအတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါအလွန်ပုံစခန်းပြန်လည်သိမ်းယူနိုင်ရေးအတွက်စစ်ရင်အားတိုးမြင့်လာနေတာကြောင့်မကြမီတိုက်ပွဲကြီးတွေဖြစ်လာမယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်။မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်အတွင်းစစ်ရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြင်းစုံအထက်ပိုင်းအင်ဂျန်ရံဘက်မှလည်း ဒီအပိုင်းတွင်တိုက်ပွဲတွေခက်စိတ်စိတ်ပြန်ဖြစ်လာနေကြောင်းအင်ဂျင်နီယာဒေတာကန်တယောက်ကပြောပါတယ
်အခုလည်းကျုပ်ကချစ်နေတာတော်တော်များများလောင်းတယ်မဖြစ်နေတာဒီထောင်းနောက်မှအချက်ပေါ့ဒီကပ်ကဈမ်းမှန်တဲ့ပြောင်းခေါ်ဟောလမ်းမှာပိုပြည်ဒီနေ့တုံ့ပြန်ပါဗျာတော့ဖြစ်ကြတော့အခုဒီနေ့ချင်းပြီးကြောင်းဟောမှာဂျာနေကဘူးဒီလေတော်ရမှာပဲရှိနေတာအဲကိုမင်းយ៉ាងကြေးရမှာပွားဆိုင်နေသူမှတချို့တွေကအင်ဂျင်ကြာတယ်အဲဒါကျွန်တော်ကြောက်ဘူးလားပြည်ကြိုက်လို့တော့တခါနဲ့အဲဒါသူကကြောက်ပြီးမှပဲတော့တယ်မှာပဲပုံနေကြတာပေါ့အေးဘောထိုးနေကနေတော့အဲလမ်းပြည့်ခဲ့တာဒီနေ့အချိန်ပဲအခုလည်းမဖြစ်သေးဘူ
းမတ်လကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဂျင်ရဲ့မြို့နယ်ကဒေသခံ400လောက်ဟာမြကြီးနာမြို့အနီးကပလနာကျေးရွာကစစ်ဘေးဒုက္ခတဲ့စခန်းမှာတင်းရှောင်နေရတာပါအခုလိုမိုးရွာဒီမှာနေရက်ပြန်တောင်ရစဘာဆိုင်ဖို့ပြင်ဆင်နေချိန်တိုက်ပွဲတွေဖြစ်ပွားပြီးလမ်းပိတ်လိုက်တာကြောင့်ဒုက္ခတဲ့စခန်းကိုပြန်မလာနိုင်ဖြစ်နေကြတာပါ။လက်ရှိတိုက်ပွဲတွေကြောင့်တောင်ရစဘာဆိုင်ဖို့အတွက်စိုးရိမ်နေရကြောင်းလည်းအခုလိုပြောပါရယ်
။ဒီ၆လပိုင်းလက်ဆန်းတဲ့ကနေတော့စိုးရိမ်အချိန်ရောက်ပြီးဂျုံလာမကုန်ပြီတော့တိုက်လို့ရတယ်။အခုချိန်တော့တိုက်လို့အချိန်တော့ရမလား။ဒီလိုလေဒီတိုက်ကဖြစ်တော့မလားဒီလိုတော့မသိဘူး
။စီရဲတင်းမာမှုတွေရှိနေတဲ့မိုးမောက်မြို့နယ်ဘက်မှာလည်းတောင်ရဆိုင်ဖို့အခက်ကြုံနေရကြောင်းတိုက်ပွဲဖြစ်ပွားရနေရကဒေသခံတဦးကအခုလိုပြောပါရယ
်။ဘယ်လိုလဲလေလုံရမလားလုံရဝလားဒီမှာဆင်းရဲနေတော့လုံရမလို့မလုံရမလို့လို့နဲ့ဒီမှာတယောက်နဲ့တယောက်ညှင်းနေကြတာပေါ့လုံကြည့်မှလည်းခေါင်းသွားရင်တော့နောက်ညှင်းအတွက်စောက်ဖို့အတွက်နေချင်ဒီညလုံလိုက်ရရင်တော့ဆရာရဲ့နောက်ညတော့တာဒုက္ခရောက်ပြီချင်တယ်စောက်ဖို့လေတော့လုံရမှာချင်တယ်ဒီလောနေရလေကျွန်တော်တို့လား
မိုးမောင်းမြုံနယ်အတွင်းကဒေသခံတွေဟာစစ်ရှောင်စခန်းတွေကိုတင်းရှောင်နေရစေဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းသူတို့စိုက်ပျိုးထားတဲ့မြေပဲကင်းအများစုကိုအချိန်မီမရိတ်သိမ်းနိုင်တာကြောင့်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့မိုးမောင်းမြုံနယ်အတွင်းမှာစစ်ဘေးရှောင်ပြည်တွင်းဒုက္ခသည် 9,000 ကျော်လောက်ရှိမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းဒီလ9ရက်နဲ့6ရက်ကစပြီးစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း MNDAA ကိုကန့်လက်နက်ကင်အဖွဲ့ကတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးရဲ့မင်းကွန်းကောင်းလို့ချက်ကိုတင်ပြကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရတဲ့အဓိကအကြောင်းရင်းတွေတဲ့ဒေါန်ဆွန်စုကြည်ဦးဆောင်တဲ့အရာသားဆိုရလက်ထက်အရှင်အဟုန်နဲ့ဆောင်ရွက်လာတဲ့အာဂရီလိုက်စားမှုတက်ဖြည့်ရေးကြောင်းသူတို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေထိခိုက်လာမဲ့အနေရကိုစစ်တပ်ကကာဝယ်ဖို့ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ3ရက်နေ့ကပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာအာဂရီလိုက်စားမှုတက်ဖြည့်ရေးအစည်းအဝေးအတွင်းတပ်မတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့မင်ကွန်းထဲမှာအဲ့ဒီလိုမိမောင်းထိုးပြသွားခဲ့တာပါ။တပ်မတ်ကြီးရဲ့မင်ကွန်းကိုမအင်ဂျင်နီယာကကောင်းလို့တင်ပြထားပါတယ်ခင်ဗျာ။
အာဂရီလိုက်စားမှုကာကွယ်တိုက်ဖြတ်ရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးဆိုင်ရာစိန်ခေါ်မှုများနဲ့ဆောင်ရွက်မှုတွေအတွက်ကုလသမဂ္ဂထွေထွေညီလာခံအထူးမျက်နှာစုံညီအစည်းအဝေးကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှဂျွန်လ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့တာပါအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးရမှာမြန်မာနိုင်ငံကိုစားကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကအာဂရီလိုက်စားချိုးဖောက်နေတဲ့ဆရာနာရှင်တွေဟာသူတို့အာဏာအတွက်စစ်တပ်ကိုအလွဲသုံးစားလုပ်နေကြောင်းအခုလိုပြောကြားခဲ့ပါတယ
်။ My country Myanmar has experienced decades of military dictatorship.
ကျွန်တော်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာပြည်သူတွေရဲ့ဘဝဟာနေ့စဉ်ကြောင်ရွံ့မှုတွေလွှမ်းမိုးနေရပြီးအာဂရီလိုက်စားမှုကျူးလွန်နေတဲ့ဆရာနာရှင်အုပ်ချုပ်မှုကိုရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ဆရာနာရှင်တွေဟာသူတို့ရဲ့ကိုကြိုးစည်းဘွားအာဏာအတွက်စစ်တပ်အဖွဲ့အစည်းကိုအလွဲသုံးစားပြုခဲ့တာပါ။တိုင်းပြည်ရဲ့များပြားလာတဲ့တဘာဝတန်ရာဇာတတွေကိုလည်းသူတို့ရဲ့ကိုကြိုးစည်းဘွားအတွက်ခေါင်းပုံဖျက်ယူခဲ့တာကြောင့်အများပြည်သူတွေရဲ့လူမှုဖူလုံရေးအကျိုးခံစား권တွေထိခိုက်ခဲ့ရပြီးမညီမျှမှုတရားမျှတခြင်းမရှိမှုစတာတွေကိုလည်းဖြစ်ပေါ်စေခဲ့ပါတယ်လို့ပြောသွားတာပါအချင်းပြတ်ချစားတဲ့လောက်ရက်တွေနဲ့တာဝန်ခံမှုကင်းမဲ့တဲ့ဆရာနာရှင်တွေရဲ့ကျူးလွန်မှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးကိုပါထိခိုက်ခဲ့ကြောင်းတန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ် ဒါပေမဲ့လည်းရွေးကောက်ခံအရက်သားအစိုးရအတွက်အာဂရီလိုက်စားမှုကိုအမြင့်ပြတ်ချေမှုန်းရေးဟာအမျိုးသားရေးရည်မှန်းချက်အဖြစ်ဆောင်ရွက်ခဲ့တယ်လို့သူကဆိုပါတယ်။အထူးသဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့အာဂရီလိုက်စားမှုရဲ့အဓိကပြဿနာအရင်းအမြစ်ကိုဖြေရှင်းဖို့ဆောင်ရွက်ခဲ့ကြောင်းအချက်အလက်အထောက်အထားတွေနဲ့တမ်မတ်ကြီးကတင်ပြခဲ့ပါတယ်။ဒါကြောင့်အရက်သားအစိုးရလက်ထက်ကနေစစ်တပ်ကအာဏာလုယူခဲ့တဲ့အကြောင်းရင်းတွေတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေထိခိုက်လာမဲ့ NDA ရှိလာနေတာကြောင့်ဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောကြားခဲ့ပါတယ်
။ In Myanmar under the civilian government the military views that transparency
and freedom of press
and media
လွတ်လပ်ခွင့်ဟာသူတို့ရဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေအခွင့်အရေးတွေကိုဆုံးရှုံးစေတယ်လို့ယူဆခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အသားပေးစောင့်ကြည့်မှုခံနေရတယ်လို့စစ်တပ်ကမှတ်ယူခဲ့ပါတယ်။ဒါ့အပြင်အရက်သားအစိုးရရဲ့တာဝန်ခံမှုရှိစေရင်းနဲ့တရားဥပဒေစိုးမိုးရေးကြိုးပမ်းအားထုတ်မှုတွေဟာသူတို့ရဲ့အာဏာတည်မြဲရေးကိုချိန်ချောက်မှုတရားလို့ယူဆထားတာပါ။ဒါဟာ2022ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ရဲ့တရားမဝင်အာဏာသိမ်းမှုရဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်လို့ပြောသွားတာပါ။ဒါ့အပြင်တရားမဝင်အာဏာသိမ်းစစ်ကောင်စီဟာမြန်မာပြည်သူတွေကိုပြစ်မှတ်ထားပြီးစနစ်တကျရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဆက်လက်ကျူးလွန်နေကြောင်းတမ်မတ်ကြီးကကုလသမဂ္ဂမှပြောကြားခဲ့ပါတယ
်။ As of today, more than 820 people including women, girls and children were murdered.
ဒီကနေ့အထိအမျိုးသမီးမိန်းကလေးနဲ့ကလေးတငယ်တွေအပါအဝင်လူပေါင်း820ကျော်ဟာတပ်ဖြတ်ခံခဲ့ရပါတယ်။အသက်ခံရသူတွေထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကာလအတွင်းနှင်းပန်းနှိပ်စက်ခံရမှုကြောင့်အသက်သေဆုံးတဲ့အထိဖြစ်ခဲ့ရပြီးကျွန်တော်တို့ရဲ့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အခြားခေါင်းဆောင်အများအပြားအပါအဝင်လူပေါင်း4300ကျော်တရားမဝင်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပါတယ်လို့အသံကြီးကပြောသွားတာပါ။စစ်ကောင်စီဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းအပြင်းထန်ဖိနှိပ်ခဲ့ရမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်း၈ဖွဲ့ကိုပိတ်ပင်ခဲ့တယ်လို့ဖက်စီခံထားရတဲ့သတင်းသမားစုစုပေါင်း88ဦးရှိနေကြောင်းတမ်မတ်ကြီးကပြောကြားသွားပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဂရီလိုက်စားမှုစန့်ကျင်ရေးကွန်ဗင်းရှင်းနဲ့အညီဆီယနာရှင်ကိုတော်လှန်စန့်ကျင်နေတဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဝိုင်းဝန်းကူညီပေးကြဖို့တမ်မတ်ကြီးဦးကျော်မိုးထွန်းကသူရဲ့မိကွန်းမှာမေတ္တာရက်ခံသွားပါရရှင
်။မအင်ဂျင်နိုင်ပြောပြခဲ့တာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်များခင်ဗျာ။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးပိဋကခပြည်လဲရေးဆောင်ရွက်မှုတွေအလွန်အမင်းနှိမ့်ကွေးနေတဲ့အပေါ်စိတ်ပျက်မိကြောင်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကဒီကနေ့ပြောကြားလိုက်တယ်လို့စင်ကာပူအခြေစိုက် Channel News Asia သတင်းဌာနကကိုကပီ Writer သတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လုပေးပြီးနိုင်ငံရေးအရာအဓိပ္ပာယ်ရှိတဲ့တွေ့ဆုံဆွေးနွေးမှုတွေအခုချိန်ထိဖြစ်မလာသေးတဲ့အပေါ်တရုတ်နိုင်ငံခြုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နဲ့တရုတ်အစိုးရတို့ရဲ့တွေ့ဆုံဆွေးနွေးမှုအတွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်စိတ်ပျက်မိကြောင်းအာဆီယံဝန်ကြီးတွေကတညီတညွတ်တဲ့သဘောထားပေးခဲ့ကြတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။အထူးသဖြင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာရေးအာဆီယံအရေးပေါ်ဆွေးနွေးပွဲမှာရရှိခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေပေါ်ဖို့နှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကသတင်းတောက်တင်နဲ့တွေ့ဆုံစဉ်ထောက်ပြခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံချုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရေးဝန်ကြီးများအဆင့်အထူးဒီဝဲအတွင်းမြမအရေးကိုပါထက်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါဦးမယ်ပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာစဖွင့်လှစ်ခဲ့တဲ့အခြေခံပညာကျောင်းတွေမှာအကြောင်းမျိုးမျိုးကြောင့်ကျောင်းတက်သူအရေးအတွက်အတော်နှေးပါခဲ့ပါတယ်အာနာသိန်းကာလဖြစ်လို့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာဆရာဆရာမတွေပါဝင်နေကြသလိုစီအုပ်ချုပ်ရေးကာလမှာကျောင်းမတက်တဲ့ကလေးတွေလည်းရှိနေတာပါဒါအပြင်စီအုပ်ချုပ်ရေးကာလမှာကြာရောက်တဲ့2021-22ပညာသင်နှစ်ရဲ့ပထမဆုံးရက်မှာတင်ကျောင်းအပဝါတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်ကလက်နက်ကင်ပြီးစောင့်ကြပ်ခဲ့တဲ့အကြောင်းတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မဆုအစီအစဉ်ကနေပြောပြပါမယ်ခင်ဗျာ
ဒီနေ့ဟာမြန်မာနိုင်ငံရဲ့2021-22ပညာသင်နှစ်အတွက်တနင်္ဂနွေလုံးကအခြေခံပညာကျောင်းတွေစဖွင့်တဲ့နေ့ဖြစ်ပါတယ်။ဆရာနာသိမ့်ပြီးလေးလကျော်ကြာလာချိန်မှာစာသင်နှစ်ပြန်ရောက်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့ဆရာနာသိမ့်မှုကိုစန့်ကျင်တဲ့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာအခြေခံပညာသင်ဆရာဆရာမအတော်များများလည်းပါဝင်နေကြသလိုစီရုပ်ချိုရေးကာလမှာကလေးငယ်တွေကိုကြောင်းမထားဘူးဆိုတဲ့အုတ်ထင်းသူတွေရဲ့လှုပ်ရှားမှုတွေလည်းရှိနေပါတယ်။က
Jang Pian Pume Kala Matanging Rega, Satin Jowni Abawe, Nia Dom Yamyama, Pakwe Muri, Pinelo, Deepo Soyen be Kling Erego, Jamma Bobje de Mibari Le Shinirawa. Dilo Jang Miu Miu Jang, Jang Sapune, Pamazo Nemadin, Deyotu Nepa Gabime, Kling Ekuranga, Jang Pian Depo Dress, Sana Shinelo, Soyen Zene, Jang Pian Tageare, Mibale Shibare.
ခလေးကြောင့်အခင်ငယ်ဗျာလေးကမနာမီဟဲ့နဲ့တမီကြောင့်ဖောင်းလာခလေးချင်းခလေးချင်းစော့ဘာလို့မမြအကြောင်းအားလို့ပြောတယ်ညီတို့မရအောင်စားတာမြေရောဒီကခလေးရလေဟိုအဲ့မဲ့ဘိုးပြောလိုက်ပြီလားဘိုးအဲ့ဒါအဲ့လေဆိုမျိုးသွားပြီဖြစ်တယ်ညီတို့ရောက်ကတမလည်းငါဒီဝါလူကြီးကခဏတော့ခဏတော့ကိုကိုပြောတယ်အမတက်နေလို့ပြောတော့ငူယူနေတယ်
လုံကျုံရေးဆွေးရမှုတွေကြားကကျောင်းလာတက်တဲ့ကလေးငယ်တွေလည်းပုံမှန်ကျောင်းတက်ရက်တွေလို့တော့မဖြတ်တန်းကြရပါဘူးကျောင်းရှိမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်ကလက်နက်ကင်ဆောင်ကြနေတယ်လို့မုံစားစင်းကြီးမှာလည်းကျောင်းဝင်းထဲမဆော့ရပဲကျောင်းကန်းထဲမှာသာမုံစားကစားရတာလို့ကျောင်းပြန်တက်နေတဲ့ကလေးငယ်တွေကသူတို့ရဲ့ပထမဆုံးကျောင်းဖွင့်ရဲ့အတွေ့အကြုံကိုပြောပါတယ်ဒါပြင်စီဒီအမ်လှုပ် ယ်ပဲကိုတိုင်းဖြူမြို့နယ်မှာဆိုရင် CDM လုပ်တဲ့ဆရာဆရာမအယောက်900တဲ့မင်းဲကိုစစ်ကောင်စီကအလုတ်ရနာလိုက်လို့ဆရာလိုအပ်ချက်တွေကိုကြောင်းပြန်ဖွင့်ချိန်အထိအစားမထိုးနိုင်သေးပါဘူ
းရင်းချီရ2400ပြန်တက်တာကြားတော့600လောက်ရှိတယ်သူတို့အခုဆရာမရတော့ခေါ်နာမသိ600လောက်ရတယ်ဟုတ်ကဲ့ဆရာရနေမှာ600ပဲကျန်ဆရာရနေမှာ600ပဲမဟုတ်ဘူးအဲကြောင့်ကျွန်တော်တို့ကအဲ600တွေကိုပြန်ရောပို့လိုက်မှာလေသူတို့ဘယ်လိုဆက်လုပ်မလဲတော့ကျွန်တော်တို့မသိသေးဘူး
စစ်ကြောရေးကာလမှာအာဏာရှင်စနစ်ကိုတပိတ်မောက်ဆန့်ကျင်တဲ့အနေနဲ့ကျောင်းတွေပြန်မတက်ဖို့ဆန္ဒပြတပိတ်တွေမှာပါဝင်စော်ဩနေပေမဲ့ရခိုင်ပြည်နယ်မှာတော့တပြည်နယ်လုံးအတိုင်းအတာနဲ့ကျောင်းပြန်တက်သူဥယေ3သိန်းခွဲကျော်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စာသင်နှစ်ကလည်းကိုဗစ်ရောဂါကြောင့်ကျောင်းပိတ်ခဲ့ရပေမဲ့အခုစာသင်နှစ်မှာတော့ကာယရောဂါစီကံနေနဲ့အညီဖွင့်လှစ်ထားတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ်
ကိုဗစ်စီမင်းကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်ဗာရှင်း 4.0 ပေါ့တုံးတော်တူတရားနဲ့ရှောက်ပေကွာမှာဟောဖြစ်ရမယ်တုံးဟောဖြစ်တဲ့ကမှာ4ပေကွာနဲ့တင်ကြရမယ်ဆိုတဲ့အကျွန်းတွေကိုဟိုပြီးနေပြီးနေဆောင်ရွက်ချက်တွေနဲ့ညီဆောင်ရွက်လျက်တုံးတက်လျက်ဘာလို့ဆိုရင် mask ကိုနော်နှုတ်ဟောပေါ့နှစ်ခုကြ face တစ်ခုကြနဲ့နေပြီးတော့ကအကုန်လုံးပေးထားတာရှိပါတယ်ဒီနေ့တုံးစာသင်ခန်းမှာတော့သူ့အနေနဲ့သူဒီနေ့တုံးသွားတဲ့အခါတော့သူ့အနေနဲ့သူ mask တထားတယ်ဖြစ်ချစ်တထားတာသူ့အနေနဲ့သူရှိနေပါတယ်လေ
ကိုဗစ်စီကံနေတဲ့အညီကြောင်းတက်ဖို့ဆောင်ရွက်ထားတဲ့ဆိုပေမဲ့စစ်တွေမျိုးတွေကကြောင်းတချို့မှာကြောင်းသားကြောင်းသူတော်တော်များများပါးစပ်နဲ့နှာခေါင်းစည်းတို့ကိုမတက်ကြပါဘူး။ဒါအပြင်ကြောင်းဖွေရဲ့ပထမဆုံးနေ့မှာတင်ဆရာဆရာမတွေပါနှာခေါင်းစည်းတက်တာမတွေ့ရဘူးလို့ကြောင်းသားမိဘတဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်မှာတော့အခုပညာသင်နှစ်မှာမူလတန်းကနေအထက်တန်းထိကြောင်းအပ်ထားသူအရေအတွက်38,000ကျော်ရှိတယ်လို့ပြည်နယ်ပညာရေးမှူးရုံးရဲ့စီးရင်အရသိရပါတယ်။ပြီးခဲ့တဲ့ပညာသင်တန်းတုန်းကတော့ကျောင်းတက်သူစုစုပေါင်း 9,400 နီးပါးရှိခဲ့တာပါ။တနင်္ဂနွေလုံးအတိုင်းအတာအရကျောင်းအပ်နှုန်းနဲ့ကျောင်းတက်သူအရေအတွက်ကိုသိရဖို့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေစီ VOA နေနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။အခြေခံပညာရေးမှာတော့ဆရာစုစုပေါင်း 4,000 ခွဲကျော်ရှိပြီး 3,200 ကျော်ကခွင့်မဲ့ပြက်ကွက်နေကြောင်းစစ်အုပ်ချုပ်ရေးကောင်စီရဲ့ပညာရေးဝန်ကြီးဌာနကစည်းရင်းထုတ်ပြန်ထားပါတယ်။ဒီလိုနိုင်ငံတွင်းအခြေအနေတွေကြောင့်ကလေးငယ်တွေစာသင်ကားနဲ့ရှိရမယ့်အချိန်မှာတချို့ကျောင်းတွေမှာကျောင်းသားအရေအတွက်နည်းနည်းနဲ့တချို့ကျောင်းတွေမှာတော့ကျောင်းလုံးဝမတက်လို့တကားပိတ်ထားရတဲ့အထိဖြစ်နေတဲ့အခြေအနေတွေကိုဒီတစ်ပတ်ရဲ့သတင်းတော်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါမယ်ခင်ဗျာ
။သတင်းတော်မတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်။တရုတ်လူမှုအသံတွင်အသက်ကြီးသူဥယျာဉ်မြန်မြန်ဆန်ဆန်တိုးလာနေတာကိုချိန်ညှိနိုင်ဖို့အတွက်တိန်တော်ကလေး3ယောက်အထိယူဖို့တရုတ်ခေါင်းဆောင်တွေကမေလကုန်ပိုင်းမှာခွင့်ပြုလိုက်တာနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်း AP ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ကြတဲ့ကတင်ပြထားပါရခင်ဗျာ
တရုတ်နိုင်ငံမြို့တော်ဘေကျင်းရဲ့အနောက်တောင်ဘက်ဒီယန်ရှင်းခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း50ကျော်ကိုအခမဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်း60လောက်ဝေးတဲ့မြို့တော်ဘေကျင်းမှာသားသမီးတွေသွားပြီးအလုပ်လုပ်တာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်အသက်ကြီးပိုင်းတွေအတွက် ကန်တီဟီလက်ရှိကိုတီထောင်သူကန်ယူရှိကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုရှင်းပြပါတယ
်။因为现在这个社会压力很大。
ဘဝရဲ့ဒီအခက်အခဲကြောင့်တဲချီပိုင်ပုံကူရီရဲ့သားသမီးတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထီးကျန်နေကြရတဲ့တဲချီပိုင်ပုံကူရီလည်းအများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေထွေထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါ
။也需要这个内心的一个一个关怀。
တကူတန်းနေကြတဲ့တဲချီပိုင်တွေအတွက်ပရဟိတအဖွဲ့အစည်းတစ်ခုကစီမံခန့်ခွဲနေတဲ့စားတောက်ခန်းမျိုး80ကျော်ထဲမှာကန်ရဲ့သဟစာတိုင်းနဲ့ပျော်ရွှင်မှုအိမ်ဆိုတဲ့ကန်တီးလဲတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိညှိနိုင်ရေးအတွက်မိသားစုတစုကိုကလေးနှစ်ယောက်ပဲယူဖို့တရားဝင်သတ်မှတ်ချက်ကနေကလေးသုံးယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ31ရက်နေ့မှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမွေးဖွားနှုတ်ကကြဆင်းနေသေးပါကုန်ကြစီအလုံးမှာအဟန့်အတားဖြစ်တာကြောင့်ရောနောက်ဆောင်းရှောက်ရမယ်လူကြီးတွေရှိနေတာကြောင့်ရောကလေးယူဖို့ရှောင်ကြပါတယ်1980ပြည့်နှစ်ကတည်းကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင့်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်ဒါပေမဲ့လို့လဲအသက်65နှစ်ကျော်တဲ့လူဦးရေကလည်းတိုးလာနေတာပါလူဦးရေတန်း1400ရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီးအဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခန့်မှန်းထားပေမဲ့လေမေလ17ရက်နေ့ကထုတ်တဲ့သကောင်စင်းအရာခန့်မှန်းထားတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ချရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တက်ကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြင်းမြအသက်အရွယ်ကြီးလာတာကြောင့်ဤပညာဦးဆောင်နိုင်ငံဖြစ်ရေးနဲ့စားသုံးသူအခြေခံနဲ့စီးပွားရေးဖွံ့ဖြိုးမှုဆိုတဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုအဟန့်အတားဖြစ်လာစေနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်မက်ဒီဆင်တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ယီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်။中国的这个一老年化超一超时预期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပို့ပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအနေနဲ့ကတော့အလုံးလုံးသူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးဆက်မှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါစရင်ရပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေး12တန်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ပုံတပုံလောက်ရောကြခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့က၎င်းစင်းကြေညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်။တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုတ်သားအင်အားပုံများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအပြေရှာနေပါတယ်။အငိမ့်စားယူနိုင်မဲ့အသက်အပိုင်းချအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုတ်သားတွေအတွက်အသက်55နှစ်နဲ့တာမန်လုတ်သားအမျိုးသမီးတွေအတွက်အသက်50သတ်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအာဏာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းချတိုးမြင့်တတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူးတရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူဦးရေနဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခဆွန်ဂျီယန်ကအခုလိုသုံးသပ်ပါတယ
်当然中国现在体量比较大可能还暂时的不怕缩减哈。
ပထမဆုံးအချက်အနေနဲ့ကတော့ကလေးယူလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်။ကလေးရှိတာဒါမှမဟုတ်လဲမိသားစုတစ်ခုတိစောက်တာဟာကြီးနူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့လိုပါတယ်တဲ့
။生育率和适当的人口的这个负增长对于中国的
တမီးနှစ်ယောက်မိခင်အသက်35နှစ်အရွယ်ယူဂျန်ကတော့ကလေးတွေကိုပြုစုစောင့်ရှောက်ဖို့စားတော့ဆိုင်အလုတ်ကထွက်ထားသူဖြစ်ပြီးခင်ပွန်းဖြစ်သူရဲ့ဝင်ငွေတစ်ခုတည်းပေါ်မှာမိခိုနေကြတာပါလူတိုင်းဒီလိုလုံနိုင်တာတော့မဟုတ်ပါဘူ
း俩都特别忙老人可能就没有
လူငယ်အိမ်တော်တွေအနေနဲ့အလုတ်ကလည်းများမယ်
มีบารีกาเลกลีกูคุณีสาวสาวมาปีไหนมุสุยโนกลีอยู่เจมามพบบาบุโตยูยังกาชิมปิอาเคราบะกลีลูเจนตุรีด้วยยินสัญญาเมอเคเครีกาเลมียาลุมาเดอิงกันรีกาจินลุมปีมีบารีเนตุนิจายารามิโอเลชิบาเดกลีดินซีกามียาลุมปีกูเวนซังคุนเยเลติบีมียาบาบุ
นี่ก็是海哥教育
လူငယ်မိဘတွေရဲ့ဝင်းတော့ဝင်းဖို့တွေတတ်တာအောင်အစိုးရကဆောင်ရွက်ပေးတင်ပါတယ်တဲ့လူငယ်အိမ်အောင်တဲ့တွေအနေနဲ့မိဘလည်းပြန်လဲဆောင်ရှောက်ရမယ်ကလေးကလည်းဆောင်ရှောက်ရမယ်ဆိုရင်ဘယ်သူမှတာဝန်ယူနိုင်ကြမှာမဟုတ်ဘူးလို့ဘေးကျင်းမှနေတဲ့ရှင့်နေမစ္စတာဂျန်ကပြောခဲ့တာဖြစ်ပါတယ်ရှင်မတင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်
ရှင် FM makeup ပညာရှင်လူငယ်တယောက်ကိုဆက်သွယ်မြင်ပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်။ရည်ရွယ်ထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါ။ရုပ်ရှင်ကားတွေထဲမှာဒဏ်ရာဒဏ်ချက်တွေခြေပြက်လက်ပြက်တွေကို Special Effect Makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တယောက်ကသူခက်ခက်ခဲခဲသင်ယူကြိုးစားထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါတယ်။ အတူကောက် SFX လို့ခေါ်တဲ့ Special Effect Makeup
ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနားထောင်ကြည့်ပါ။ကျွန်တော်ဒီလောကရောက်တာလဲငါးနှစ်ကျော်လောက်ပဲရှိအောင်မယ်ဆိုတော့အများကြီးအရှိဆက်လို့ရမှာပေါ့နော်။လူတွေကတဖြည်းဖြည်းလောက်ခံလာရဲဆိုရင်ရှင်မှာငါ့ကိုအားတက်လာတယ်။ဟိုရှင်မှာလောက်ကြရတယ်လောက်ကြကြရအများကြီးရှိရဲဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်ကိုလည်းသင်တယ်ဆရာကြီးရှိရလည်းသင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လဲငါ့ကိုအဲ့ဒီဟိုဟို online course တွေအဲ့လိုသင်တယ်ပေါ့နော်။ အဲ့ရနေစားပြောတဖြည်းဖြည်းနဲ့အဲ့လိုလမ်းစားလေးပေါ်လာတော့ပေါ်လာဆိုအလုံးထားပါတော့အခုနိုင်ငံခြားနိုင်ငံခြားသားတွေကနေဒီမှာလိုကဲလိုတွေပြန်ငှားတာမျိုးအဲ့ပြီးတော့အမတီဖိုးဘာညာဆိုအရင်အဲ့လို SFV ဘာညာဆိုရင်တို့ထိုင်းကနေခေါ်တာမျိုးရှိရယ်BSC ဆိုပြီးတော့ဒါပေမဲ့တို့အဲ့နောက်ပိုင်းမခေါ်တော့ဘဲနဲ့ညီမတို့ဒီလိုကဲတွေကသူတခြားထိုးတုံးလာပါတော့အဲ့တော့အဲ့ဒါပုံပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟို ကိုများနိုင်ငံအမှုရောမယ်ဆိုပြီးတော့ပြောနေတဲ့အချိန်မှာညီမတို့စာချုပ်တွေပါလေလက်မှတ်ထိုးဖို့လုပ်ပြီးတော့မှကိုဗစ်စာဖြစ်တဲ့အချိန်အဲ့ကိုဗစ်မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်ကိုဗစ်တနည်းလုံးရက်သွားပြီးတော့မှညီမတို့စကန်ဝေးပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တော့ဘောနော်ပြန်စားဖို့လုပ်တော့အဲ့အချိန်မှာဖေးတွေလည်းရောက်နေပြီစာချုပ်တွေကလည်းဟိုစာချုပ ညောင်းအောင်စက်ခွတ်တွေလည်းပေးပြီးသွားပြီဟိုပြီးသွားတော့အဲ့ဒီအထက်မှာပြင်ရမယ်မိတ်ကပ်အပိုင်းမျိုးလည်းညီမတို့အလုပ်ဆွေးနွေးပြီးသွားပြီလက်မတော့တောင်းရနေလက်မတော့ထိုးဖို့ပဲကျွန်တော်ကအဲ့ဟာပြီးသွားတော့မဟာမှာဝက်ဘ်စီဒီလို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့အဲ့ဆော့ဖိတ်တယ်မကပဲညီမပစီလဲဆိုတော့မိတ်ကရိုက်တိုင်းရဟိုပရိုဒက်ရှင်ဒီဇိုင်းကြီးအကုန်လုံးသူနေတဲ့အိမ်ပုံစံ lo ana sa tai wa sa tai wa lo ai tai yan ni ya sa bi lo aku chain chi bo no aku no khan sa lo ma ma ti u ho belo lo yin a sin di la ma le so la ma ti lo ho a lo chi da ba
ho sa chou chou pho bo no february la 3 yan ni ma sa chou chou pho a si sin ni ya le a kong lo pyat twa de so lo ai twet go blaw thi o ko a twet nin na song song twa de lo pyo nai le shin
အဲဒီကတော့ညီမအဲ့လိုငွေကြီးဆိုလဲတိုင်းစိတ်ကနန်းနီးပါဘောနော်ဒါမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့လဲဆိုတော့လို့မူတီပိတ်လို့ခွန်အားလို့ညီမရဲ့ရှေ့တက်နဲ့လုံးထားထားတဲ့အတွက်ကြောင့်မလို့ဘယ်လိုစူးစမ်းမလဲဆိုတာစိတ်ကြီးအပြည့်ရှိနေရတာဟာအကုန်ရိုက်ထုတ်ခံလိုက်ရပါမှလုံးလုံးများတော့ဒီဟာကဘယ်လောက်ကြာမှာလဲဆိုတာရယ်ခုကြောင်းနေနေတော့တော်တော်စိတ်ဟိုအဖြစ်နေစိတ်စိတ
မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေခြင်းတဲ့စိတ်နဲ့လုပ်နေသူမို့ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပါ
ကိုယ်နိုင်ငံကလည်းသူများအိမ်နဲ့အတူတူပဲလုပ်နိုင်တယ်ဆိုတာကြားချင်လို့အဲ့လိုစူးစမ်းခဲ့တာပါဟုတ်စူးစမ်းတဲ့နောက်ကလည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာပြန်တော့အဲ့လိုဖြစ်ပြီးတော့မှဒီလိုမျိုးဒါမှဆက်လုပ်လို့မရဘူးဆိုတော့ဆက်ခဲ့လဲစိတ်မကောင်းဖြစ်တယ်ရှင်ဟုတ်
ဟိုစောစောကျွန်မရှင်းပြခဲ့သလိုဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်တွေမှာဇက်ကောင်တွေဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect makeup တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်လည်းတည်ချာချာသင်ယူခဲ့ရတယ်ပညာကိုကျွန်းကျွန်းကျင်ကျင်လုပ်နိုင်ဖို့အတွက်ကအချိန်တွေလည်းပေးခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုစူးစမ်းထားခဲ့ရတာတွေရောအခုအချိန်မှာကျတော့အသုံးမဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလားအဲ့ဒီဟာတွေရောပြန်ပြီးအသုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင့
်အနာတိတ်ဟာကာလာအလိုအရင်ကြမယ်ရှူတင်နေအရင်လိုမျိုးစဖို့အဆင်မပြေဘူးဆိုလို့ရှင့်ဒီ effect makeup ဘိုင်းကလည်းပြန်ပြောက်သွားနိုင်ချေတောင်ရှိရရှင့်ဘာလို့လဲဆိုတော့ဟိုညီမတို့ကိုဗစ်ကာလာအတွင်းမှာညီမတို့စင်စာဖြတ်သိမ်းရေးလုပ်ပြီးတော့ rating system လုပ်နေရဘာလို့လဲဆိုတော့အရှိမညီမတို့သွေးထက်တန်ရိုးတွေဟိုအရင်အလိုထိခိုက်တာလက်ပြတ်တာအဲ့လိုမျိုးအရင်သွေးထက်တန်ရိုးတွေကိုညီမတို့စင်စာနဲ့အုပ်ပြတာမျိုးကြီးရှိရရှင့်အဲ့ဒါကြောင့်အဲ့စင်စာကနေပြီးတော့ rating system ကိုပြောင်းမှုစူးစမ်းနေတာပေါ့နော်အခုက MRTV တို့နောက်ပြီးွားရင်ညော်ရီတို့မှာစင်စာတွေပြန်သုံးနေတာတွေ့ရရှင့်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီ SFA special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြမရှိတော့ဘူးလို့ထင်တယ်ရှင့် Wi-Fi တင်းမှာအနာတင်းသွားတော့မလုံရရှိရကြီးမလုံနိုင်တော့ဘူးပေါ့နော်အဲ့တော့ညီမအနေနဲ့စဉ်းစားကြရကဒီကိစ္စကအခုဆိုလို့ရှင်လဲရက်တရကြော်သွားကြီးနောက်ထပ်ဘယ်လောက်ကြာမှလဲလည်းမသိဘူးဆိုတော့လေဒါကိုမကြော်လွားနိုင်ဘူးဆိုလို့ရှင်ရုပ်ရှင်အမှုပညာလုပ်ငန်းကတော်တော်ကြီးကိုဆုတ်ယုတ်သွားမယ်လို့ညီမထင်တယ်ရှင့်
ခုပေါ့နော်ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ရောအဲ့လိုတိုင်ပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့တွေတို့ရဲ့ဒီခံစားချက်တရားရောဘယ်လိုရှိတယ်လို့သိရလဲရှင
့်ဟုတ်ညီမဒီတက်တူရွယ်တူတငယ်ချင်းတွေနဲ့ရောစကားပြောဖြစ်တာပေါ့နော်တို့တိုင်လည်းဒီညီမတို့ဒီအာနာတိုင်တဲ့ကိစ္စကိုပြောတဲ့အခါမှာဟုတ်တငယ်ချင်းဆိုတာလည်းအခုဘန်မှာလုံနေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ကျောင်းအထီးအခုထိကျောင်းတက်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီအမှုပညာတိုင်ဝမ်ရဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကဘာဖြစ်သွားလဲဆိုတော့အခုဘန်မှာလုံနေတဲ့သူဆိုလို့ရှိရင်လည်းတို့ဟိုအကြက်တဲ့အများကြီးခံရဆိုင်နေရတယ်ပေါ့နော်ကျောင်းတက်နေတဲ့သူတွေကလည်းအခုတို့ကျောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတက်ဟိုတို့တို့ကိုယ်တိုင်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဒီဖလင်ပိုင်းရလူတွေသူတို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဲ့ဘာလို့လဲဆိုတော့ညီမတို့နားထတာကြပြီပြီးွားရင်ဒါရိုက်တာတွေ production design ကလူတွေအကုန်လုံးက shoot နေနားထတဲ့အပြင်ကိုတချို့သူ905အထောက်ခံထားတဲ့သူရှိတယ်သူတို့အနေနဲ့ကစာနာသိမ်းမှုကြနေမှာဆိုလို့ရှိရင်သူတို့အနေနဲ့ဒီရုပ်ရှင်တရုပ်ဆောင်နားရင်နောက်ပြီးွားရင်ဒီ shootကျန်စားဖို့ဒီမှာတော်တော်ကြီးတို့အခက်အခဲရှိမှလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ဘူးဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါရဲ့ဒီလူငယ်ရင်းနဲ့လေကျွန်တော်တို့အကုန်လုံးဘာဆက်လုပ်ရမှမသိဖြစ်ကုန်ကြတာပါဟုတ
် February 1ရက်နေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ Special Effect Makeup ပညာရှင်ဆုံးဖြစ်ပါတယ်ဆရာနာသိမ့်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အတာကငါတို့ပြန်ပေးဆိုတဲ့တောင်းဆိုတဲ့တွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့လူငယ်တွေရဲ့ရင်ထဲမှာတော့အရင်ထက်ပိုပြီးတော့ကျဲလောင်နေတယ်လို့ပြောနေကြပါတယ်ကျွန်မဆွေမြတ်မောင်ပ
ါဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျအခုနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်နေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာကောင်းဆောင်တောင်ဆန်းစုကြည်ပေါ်ဆွဲဆွထားတဲ့အမှုတစ်ခုချင်းစီကိုရက်ပေါင်း180အတွင်းစစ်ဆေးဖို့စီစဉ်ထားပါတယ်။အမှုမျိုးစားပုံမှန်သဘောထားနောက်ပုံမှန်ပြစ်ဒဏ်ကြည်ရမှာရိုးရိုးရှင်းရှင်းမြန်မြန်ဆန်းဆန်းစစ်လို့ရတယ်လို့သတ်မှတ်နိုင်လို့ရက်ပေါင်း180အတွင်းစစ်မဲ့အထည်ပါသွားတာလို့တောင်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောကပြောပါတယ်ခင်ဗျာ။လက်ရှိကျင်းပနေတဲ့ကမ္ဘာအလုသမားအဖွဲ့ချုပ် ILO ရဲ့အထွေထွေညီလာခံမှာစစ်ကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုတဲ့ကိုယ်စားလှယ်အသစ်တယောက်ခွင့်မရပါဘူးမြန်မာစစ်ကောင်စီဘက်ကရော NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပါသူတို့ကိုယ်စားလှယ်တွေကိုလက်ခံဖို့တင်ပြခဲ့ကြပေမဲ့နှစ်ဖက်စလုံးကတယောက်ခွင့်မရခဲ့ကြပါဘူးခင်ဗျာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့ဒီမိုကရက်တစ်မြန်မာအသံ DPP ကသတင်းတောက်တွေတခြားနိုင်ငံတစ်ခုစီကိုထွက်ခွာသွားပြီလို့ DPP ကပြောပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံနဲ့တရားမဝင်နေစပ်ဖြတ်ကျော်ဝင်ရောက်မှုနဲ့ DPP သတင်းတောက်တွေမေလ9ရက်နေ့က Chima Muma Pansi Kangaraba, Turugo, Tiamwen, Zapcha Mune, Tantia on Kugani, Tauna, Conella, Sangam Pieta, Chama Cabare, Dinodigo, Nea, Biamapone, Najau, Tadianang and Takuga, Turugo, Nangai Colong, be like Dapidello, DVB, Ginia, Gemma, Popia, Tavarakana. ဒီရင်ချင်းချုပ်တီကတော့ဒလောက်ပါပဲခင်ဗျာဒီညအတွက်အစီအစဉ်ထုတ်လို့ရေမှုကတော့မဆုမွန်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာကတော့တနော့ကွန်နလီယပ်စ်ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါ VOC စီစဉ်နေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမြန်နေကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းနေကြပါစေခင်ဗျာ